Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့ညနေညပိုင်း VOA American အတန်ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုမှညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုပူဇော်ဝင်လိုက်မြင်ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ CIA တချို့18ယောက်ကိုဖမ်းထားပြီးအဲ့ဒီထက်ကတချို့ကိုတည်တံချလိုက်ပြီလို့အီရန်ကဒီကနေ့ပြောပါတယ်ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့အင်ဖြူတော်မှာတွေ့ဆုံမှုရှိပါတယ်လာသွားရင်တင်ဆောင်ထားတဲ့အာကာသယာဉ်ကိုအိန္ဒိယနိုင်ငံကဒီကနေ့အောင်အောင်မြင်မြင်လွှတ်တင်လိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရက်စစ်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့ဒုတိယဝင်ကြီးအပါအဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂရိလိုက်စားမှုဆွဲချက်နဲ့စုံစမ်းစစ်ဆေးနေပါတယ
်။ဒီလိုစစ်ဆေးတွေးကြည့်ရတဲ့အရောစစ်ဆေးတဲ့အဖွဲ့ကမတင်ပြသေးတော့လို့ပိတ်စစ်တဲ့အဖွဲ့ကပဲဟိုကော်မရှင်အစည်းအဝေးမှာတော့အစည်းအဝေးကစတင်နေပြီ။အခုထိတော့မတင်သေးဘူးကစစ်ဆေးသေးပါ
ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။ထိုင်းနိုင်ငံချင်းမိုင်မြို့မှာမြန်မာကလေးတွေကိုတောင်းစားခိုင်းနေတဲ့လူမှောင်ခိုးဂိုင်းတစ်ခုကိုဖမ်းဆီးရမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးကလေး10ဦးကိုကယ်ဆယ်နိုင်ခဲ့ပါတယ်။2020ရွေးကောက်ပွဲအတွက်ပြည်ပခန့်ဖြေရာဒေသတွေကမဲဆန္ဒရှင်စည်ရင်ပြုစုနိုင်ရေးနေစွန်နယ်ပြားတွေမှာကျင်းပနိုင်မဲ့ရွေးကောက်ပွဲအလားအလာနဲ့လူမှုရေးပူးပေါင်းဆောင်ရွက်မှုတွေအကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်နဲ့တည်ထောင်တွေ့ဆုံမေးမြန်းချက်လူသားတွေမတိုင်ခင်လက္ခဏာပေါ်ကိုတရိတ်ဆန်တွေကိုအရင်စမ်းသပ်လွှတ်တွင်ခဲ့တဲ့အကြောင်းတွေကိုနှာစင်ကြရမှာပါအခုအရင်ဆုံးတော့တင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလိုင်းတို့ပြောပြပါမယ်ရှင
်အမေရိကန်တရှု18ယောက်ကိုဖမ်းဆီးထားပြီးအဲ့ဒီထက်ကတချို့ကိုတည်တံချလိုက်ပြီးလို့အီရန်နိုင်ငံကဒီကနေ့ကြေညာပါတယ်ဒီတချို့တွေကိုပြီးခဲ့တဲ့နှစ်အတွင်းကဖမ်းခဲ့တာဖြစ်တယ်လို့အီရန်ထောက်လှမ်းရေးဌာနကဆိုပါတယ်အဲ့ဒီလူတွေဟာအမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA အတွက်စစ်ဖက်နဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကနေလျှို့ဝှက်အချက်အလက်တွေကိုစုဆောင်းရယူခဲ့ကြတယ်လို့လည်းဆိုပါတယ်အမေရိကန်ကအစင်းမြင့်ရှုပ်ထွေးတဲ့တင်နန်းတွေပေးထားတဲ့ကြားကပဲတရှိုးလို့ဆွဆွဲခံထားရသူတွေကဘယ်သူမှအီရန်ကိုဒုက္ခပေးဖို့အကြံစီတွေအောင်မြင်မှုမရခဲ့ဘူးလို့အီရန်တံပြန်ထောက်လှမ်းရေးဌာနတာဝန်ရှိသူတူကပြောပါတယ်တရှိုးတွေနဲ့အချိန်ဆက်လုခဲ့တယ်လို့ဆိုရဲ CIA အရာရှိဆိုသူတွေရဲ့တပ်ပုံတွေကိုတော့မှရုပ်သံသတင်းတွေထဲမှာထုတ်လွှင့်ပြသခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က CIA တရှိုးတွေကိုဖမ်းထားတယ်ဆိုတဲ့အီရန်ရဲ့ပြောဆိုချက်ဟာလုံးဝမှားပါတယ်လုံးဝကိုမမှန်ပါဘူးအကြီးအကျယ်ကြဆုံးနေပြီးဘာလုပ်ရမလဲဆိုတာမသိတဲ့ဘာသာရေးလွှမ်းမှုတွေအစိုးရကဒရုန်းယာဉ်ကိုပစ်ချလိုက်တယ်လို့ပြောသလိုမျိုးနောက်ထပ်အလိန်အညာတွေနဲ့ဝါဒဖြန့်ကျက်တွေပါပဲလို့ဒီကနေ့ Twitter မှာရေးပြီးတုံ့ပြန်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တင်းနေလာနေဝါရှင်တန်မှာတွေ့ဆုံတဲ့အခါကလားရှည်ချဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံရေးနည်းလမ်းနဲ့အဆုံးသတ်ဖို့လိုအပ်တဲ့အကြောင်းအလေးပေးပြောကြားသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကပြောပါတယ်အမေရိကန်နဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြန်ကောင်းအောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်နဲ့တောင်ရကြတရားဝင်လာရောက်လက်ပတ်နေတဲ့ဝန်ကြီးချုပ်အင်မရာခန်ဟာတင်းငွေနေကအမေရိကန်ရောက်ပါကစ္စတန်လူမျိုးတွေနဲ့တွေ့ဆုံစဉ်အဲ့လိုပြောကြားလိုက်တာပါမနေ့ကရွေးကောက်ပွဲမှာအနိုင်မရခင်ကတည်းကပြည်ပခန့်တွေကိုလက်နက်ကင်နီလန်းနဲ့ဖြည့်ရှင်းတာကိုသူ့အနေနဲ့အစဉ်တစိုက်ကန့်ကွက်ပြောဆိုလာသူဖြစ်ပါတယ်အာဖဂန်ကပြဿနာကို CIA ဖြည့်ရှင်းလို့မရနိုင်ဘူးဆိုတာကိုတကဘာလုံးကပြောလာနေကြပြီဖြစ်တဲ့အတွက်သူ့အနေနဲ့ဂုံယူမိချောင်းပြောလိုက်တဲ့အခါမှာတော့တယောက်လာတဲ့ပြည်သက်ကြီးကလက်ခုပ် offer ပေးပြီးတော့ထောက်ခံခဲ့ကြပါတယ်။အဲ့ဒီတွေ့ဆုံပွဲဟာအမေရိကန်ရောက်ပါကစ္စတန်နေတွေ့ဆုံမှုတွေထဲမှာအကြီးဆုံးပွဲဖြစ်တယ်လို့လည်းစီစဉ်သူတွေကပြောပါတယ်။အစောပိုင်းတုန်းကတော့ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်ကညီညာရေးလုပ်ငန်းစဉ်တွေမှာကူညီလှုပ်ဆောင်ပေးဖို့နဲ့ပါကစ္စတန်ထဲမှာရှိနေတဲ့စစ်သွေးကြွတွေကိုရှင်းလင်းပေးရေးခေါင်းဆောင်တွေတွေ့ဆုံတဲ့အခါသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုသွားမယ်လို့အစစ်အမြစ်အမေရိကန်အရာရှိတွေကပြောပါတယ်။အာဖဂန်အစိုးရတပ်ဖွဲ့တွေအပါအဝင်အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့တာလီဘန်အဖွဲ့နဲ့အမေရိကန်ကြားထိတိုက်တွေ့ဆုံဆွေးနွေးနိုင်အောင်ပါကစ္စတန်ကကြားဝင်ဆောင်ရွက်ပေးနေတာပါ
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရင်းနဲ့ဆိုင်တဲ့တိတ်ကိုခိုင်လုံတဲ့အထောက်အထားတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဒီသတင်းပတ်တွင်တင်ပြလိုက်မယ်လို့အောက်လူတော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာက Fox ရုပ်သံသတင်းဌာနကိုပြောပါတယ်။ဒီသမရဟာဥပဒေကိုနီလန်ပေါင်းစုံနဲ့ချိုးဖောက်ထားသူဖြစ်တယ်လို့မစ္စတာနက်လာကပြောပါတယ်။ဒါပေမဲ့သမရထရမ့်ရဲ့ Republican Party ကအလွှတ်တော်အမတ်တွေကတော့မစ္စတာမျိုလာဒီသတင်းပတ်တင်ပြပြောဆိုတာတွေမှာအရင်ထုတ်ပြန်ပြီးသားအချက်အလက်တွေကိုထပ်ပြောတာကလွဲပြီးဘာမှထူးခြားမှာမဟုတ်ဘူးလို့ပြောကြပါတယ်။2016ခုနှစ်သမရရွေးကောက်ပွဲကာလတွင်မစ္စတာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာရုရှားနဲ့ပေါင်းလုပ်ခဲ့သလားဆိုတာနဲ့ဒီကိစ္စစုံစမ်းစစ်ဆေးတာကိုနှောက်ယှက်ဖို့သမရထရမ့်ကတရားရေးပိုင်းကိုဝင်ပြီးဆွပ်ဖက်ခဲ့သလားဆိုတာမစ္စတာမျိုလာကစုံစမ်းစစ်ဆေးခဲ့တာပါ။ဘော်ဒူးနေကြရင်တော့သူ့ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအ အလုပ်တော်တရားရေးကော်မတီနဲ့ထောက်လိုင်းဆိုင်ရာကော်မတီတွေမှာမစ္စတာမူလာကတင်ပြပြောဆိုမှာဖြစ်ပါတယ်။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုအပြီးထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာထဲမှာတော့သမ္မတထရမ့်တို့၎င်းသူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့တို့၎င်းရုရှားနဲ့ပေါင်းလုပ်ခဲ့တယ်ဆိုတာလုံလောက်တဲ့အထောက်အထားမရှိဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းတရားရေးဘိုင်းကိုသမ္မတကဝင်ဆွတ်ဖက်ခဲ့တယ်လားဆိုတာနဲ့ပတ်သက်လို့တော့သမ္မတမှာလုံးဝအပြစ်ကင်းတယ်လို့သူကောက်ချက်မချနိုင်ကြောင်းမစ္စတာမူလာကရေးထားပါတယ်။
အမေရိကန်နဲ့အယ်ဆာဗေရိုနိုင်ငံအကြားဆက်ဆံရေးစာမျက်နှာတစ်ကိုဖွင့်လိုက်နိုင်ပြီလို့အယ်ဆာဗေရိုသမ္မတနယစ်ဘူခီလီကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပေယိုဟာအမေရိကန်ထိပ်တန်းတန်တမာတဦးအနေနဲ့အယ်ဆာဗေရိုနိုင်ငံကိုစနေတွင်ပြမဆုံးကြေးတွားရောက်လဲပတ်ပြီးနောက်မှာအဲ့ဒီလိုပြောကြားလိုက်တာပါ။အယ်ဆာဗေရိုသမ္မတကအမေရိကန်ဘက် UTP ဆက်ဆံရေးပြောင်းလဲလာတဲ့အပေါ်ဝန်ကြီးပွန်ပေယိုကချီးကျူးပြောကြားပါတယ်။အယ်ဆာဗေရိုနိုင်ငံမှာခေါင်းဆောင်တစ်ရဲ့ဦးဆောင်မှုနဲ့အတူအကျင့်ပြတ်ချဆမှုကိုတိုက်ဖြတ်တာတရားဥပဒေစိုးမိုးရေးကိုမြင့်တင်ဆောင်ရွက်တာနဲ့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ရှင်းလင်းပြသတဲ့လမ်းကြောင်းကိုရွေးချယ်လိုက်ပြီးဖြစ်တာကြောင့်ဒီလှုပ်ဆောင်မှုတွေရဲ့အသေးအပွင့်တွေကိုနှစ်နိုင်ငံစလုံးကပြည်သူတွေခံစားကြရမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါ့အပြင်ဗင်နီဇွဲလားကအကျင့်ပြတ်ချစားတဲ့နီကိုလတ်စ်မာဒူရိုသမ္မတကိုအယ်ဆာဗေရိုအနေနဲ့အတိမတ်မပြုဘူးလို့ကြေညာလိုက်တဲ့အပေါ်မှာလည်းဝန်ကြီးပွန်ပေယိုကချီးကျူးပြောကြပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာညဘက်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဟောင်ကောင်ကိုယ်ပိုင်ဥချုပ်ခွင့်ရကျွန်းမှာတနင်္လာနေ့ကဒီမိုကရေစီရေးဆန္ဒပြသူတွေကိုအဓိကရုံးနေနေရေးတပ်ဖွဲ့ကညရေယိုဘုံတွေရောဘာဂျီတွေနဲ့နှိမ်နှင်းဖြိုခွဲပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတတင်းဘက်9ဘက်မြောက်ဇက်တိုက်ဆန္ဒပြနေကြတာပါ။ဆန္ဒပြသူတချို့ကတရုတ်အစိုးရရဲ့ဆက်သွယ်ညှိနှိုင်းရေးယုံအမှတ်တရစီကိုဖျက်ဆီးကြတယ်လို့အစော်ဦးကိုကြက်ဦးဘဲဦးတွေအမဲရောက်မှင်တွေနဲ့ပစ်ပေါက်ပက်ပြန်းပြီးလုံခြုံရေးကင်မရာတွေရှိတဲ့နေရာတွေကိုတော့မှုတ်ဆေးတွေနဲ့တုတ်ပစ်ကြပါတယ်။တနင်္လာနေ့ကရုံးစံကတ်ချင်းနေရာလေပြီးခဲ့တဲ့သတင်းပတ်တွေတွင်ဖြစ်ခဲ့တဲ့ပုံစံတွေနဲ့အလားတူအတိုင်းပဲဖြစ်ခဲ့တာပါငင်းချမ်းတဲ့ဆန္ဒပြပွဲကြီးနဲ့စတင်ပြီးတဲ့နောက်ညဘက်မှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကဘိုးဘီသဘောထားပြင်းထန်တဲ့အစုတွေကြောင့်ရုံးဝင်းစံကတ်ဖြစ်ကြတာပါနောက်ရတော့ကြာပြီးတဲ့နောက်အဖြူရောင်အင်ဂျီဝုလူအုပ်စုကမြောက်ရထားပူရာယုံတစ်ခုမှာခီးတွေကိုတိုက်ခိုက်တာကိုလွှတ်တော်မတ်လမ်ချုတ်တင်ဆဲဖုန်းနဲ့ရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်အဲဒီလူတွေဟာထရိုင်ယာလို့တည်ထားကြတဲ့လူစုကိုင်းရဲ့အဖွဲ့ဝင်တွေလို့ယူဆကြပါတယ်ရာဇဝတ်ပြမှုနဲ့ဆွဲချက်တင်ခံထားရသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုလွှဲပြောင်းမဲ့ဥပဒေကြမ်းကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပြီးအခုတော့အဲ့ဒီဥပဒေမူကြမ်းကိုစိုင်းငံ့ထားပြီးဖြစ်ပါတယ
်။ထိုင်းနိုင်ငံအတွက်လူမောင်ခိုးကူးခံရသူတွေကိုကယ်တင်နိုင်တဲ့အရေးအတွက်ဟာဖန်ဆီးရမိတဲ့ဒီကမှာခင်ဗျထိုင်းနိုင်ငံအတွက်လူမောင်ခိုးကူးသူတွေကိုကယ်တင်နိုင်တဲ့အရေးအတွက်ဟာအခုနှစ်အတွင်းအများဆုံးဖြစ်မယ်လို့အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းမှာဖော်ပြပါတယ်။ကယ်တင်ခံရသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။အင်းဒီချင်းမလေးရှားနိုင်ငံထဲမှာလူအားကတက်တာတဲ့အလုပ်သမားလူအမှုတွေရှိနေတာကြောင့်အခုလိုတရားမဝင်လူမောင်ခိုးကူးလွဲလုပ်ငန်းကြီးထွားလာနေတယ်လို့ဆိုပါတယ်။လက်ရှိအချိန်ထိတရားမဝင်လူမောင်ခိုးကူးခံရသူ994ဦးကိုကယ်တင်နိုင်ခဲ့ပြီးဖြစ်တာကြောင့်မနစ်ကတစ်နှစ်လုံးမှာ622ဦးသာကယ်တင်နိုင်ခဲ့တာနဲ့နှိုင်းယှဉ်လိုက်ရင်တိတိတသာများလာတာဖြစ်ပါတယ်။ဒါပေမဲ့2015တစ်ခုနှစ်လုံးမှာ982ယောက်ကယ်တင်ပြီးအများဆုံးဆန့်ကျင်ချိုးခဲ့မှုတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းအစိုးရလူမောင်ခိုးကူးမှုတပ်ဖြတ်ရေးဌာနကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံအတွင်း၅ဖမ်းလုပ်ငန်းနဲ့အမျိုးသမီးတွေကိုလိန်ကျွန်းဖြစ်အသုံးပြုနေတဲ့ကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုထိုင်းအစိုးရရင်ဆိုင်နေရတာပါ။အမေရိကန်နိုင်ငံရဲ့ဌာနကအခုနှစ်အတွက်ထုတ်ပြန်တဲ့လူမောင်ခိုးကူးမှုဆိုင်ရာအစီရင်ခံစာမှာလည်းထိုင်းနိုင်ငံအနေနဲ့လူမောင်ခိုးကူးတဲ့လုပ်ငန်းတွေကိုထိရောက်စွာကန့်တွဲဖြေရှင်းခြင်းမရှိဘူးဆိုပြီးဝေဖန်ထားပါတယ်။ကယ်တင်ခံရသူအများစုကမလေးရှားမှာသွားအလုပ်လုပ်ကြမယ်လို့ပြောဆိုတာကြောင့်အခုနှစ်မှာဖမ်းဆီးရမိတဲ့အရေးအတွက်ဟာစံချိန်တင်သွားနိုင်တယ်လို့ထိုင်းနိုင်ငံလက်ထောက်ရဲမင်းကြီးကပြောပါတယ်။ထိုင်းနိုင်ငံအတွင်းရှစ်ပြောင်းလို့သမား9000နီးပါးရှိနေတာမှာဒါဟာထိုင်းနိုင်ငံရဲ့အလုပ်သမားဦးရေစုစုပေါင်း100ခန့်နှုန်းကျော်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီရှစ်ပြောင်းလို့သမားအများစုဟာအိနေချင်းမြန်မာ၊ကမ္ဘောဒီးယား၊လာအိုနဲ့အဗီယက်နမ်တို့ကဖြစ်တယ်လို့ဆိုပါတယ်
။လာဘော်ကဘယ်သူမှမရောက်သေးတဲ့နေရာတစ်ခုမှာစူဇန်လီလာဖို့လာဆင်းရင်တစဉ်တင်ဆောင်သွားတဲ့ဒုံးရင်ကိုအိန္ဒိယနိုင်ငံရှိပိုင်းစရီဟာရီကူတာရပ်မှာရှိတဲ့အာဂါသစခန်းကနေဒီကနေ့အောင်မြင်မြင်လွှတ်တင်လိုက်ပါတယ်။အိန္ဒိယနိုင်ငံကိုအာဂါသနည်းပညာဆိုင်ရာအင်အားကြီးနိုင်ငံတစ်ခုဖြစ်လာစေဖို့ရည်ရွယ်တဲ့ဒီစီမံကိန်းအရလာဘော်မှာဆင်းသက်မဲ့ခြင်းကိုလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။လာကမ္ဘာသွားစီမံကိန်းတွေကိုအခုချိန်ထိအောင်မြင်မြင်လှုပ်ဆောင်ထားနိုင်သေးတာအမေရိကန်ပြည်ထောင်စုရုရှားနဲ့တရုတ်သုံးနိုင်ငံပဲရှိပါသေးတယ်။ပြီးခဲ့တဲ့သတင်းပတ်မှာဒုံးရင်လွှတ်တင်ကန်ဒီတနာရီတော်မလို့တော့တဲ့အချိန်မှာနည်းပညာပိုင်းချုပ်ရင်းချက်ကြောင့်အစီအစဉ်ကိုပယ်ဖျက်လိုက်ရပြီးတဲ့နောက်ဒီကနေ့နေ့လယ်ပိုင်းမှာအောင်မြင်မြင်လွှတ်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။ Chandrayaan 2 ဒုံးရင်တက်သွားတာကိုတိုက်ရိုက်ရုပ်သံထုတ်လွှင့်ချက်ကနေတွေ့လဲကြပြီးတဲ့နောက်စောင့်ကြည့်နေသူတွေနဲ့ထိန်းချုပ်ခန်းတဲ့ကသိပ္ပံပညာရှင်တွေလက်ခုလဝါဒီအော်ဟစ်ပြီးအချင်းချင်းဝမ်းသာအားရပူဖက်ကြပါလေ။အိန္ဒိယအာဂါတာသုတေသနအဖွဲ့ရဲ့အကြီးအကဲ KC Van ကဒါဟာလဘော်ကိုသွားဖို့အိန္ဒိယရဲ့သမိုင်းဝင်ခီးစဉ်အစဖြစ်တယ်လို့ပြောပါတယ်။ Chandrayaan 2ဟာအိန္ဒိယလဘော်သွားအစီအစဉ်ဒုတိယစီမံကိန်းဖြစ်ပြီး2008ခုနှစ်ကလုပ်ခဲ့တဲ့ပထမစီမံကိန်းမှာတော့လာမျက်နှာပြင်ပေါ်ဆက်ရုပ်ရင်ဆင်းသက်တဲ့အစီအစဉ်အပါဝင်ခဲ့ပါဘူး
။ဆိုမာလီယာနိုင်ငံမှာဒီရှုမျိုးတော်မှာဒီကနေ့ကာဗွန်ဖောက်ခွဲမှုတစ်ခုကြောင့်လူ18ယောက်ထဲမှနေသေဆုံးသွားတယ်လို့ Save the Sanya တာဝန်ရှိသူတွေက VOA ဆိုမာလီဌာနကိုပြောပါတယ်။ဒဏ်ရာရတဲ့နောက်ထပ်လူ28ယောက်ကိုဆေးရုံပို့လိုက်တယ်လို့မိုဂါဒီရှုမျိုးတော်ကအကြီးဆုံးဆေးရုံညွှန်ကြားရေးမှူးဒေါက်တာမိုဟာမက်ယူဆုဖ်ကပြောပါတယ်။မိုဂါဒီရှုမျိုးတော်ကလူစီကားတဲ့ K4 လမ်းစုံနားကဟိုတယ်တစ်ခုနားမှာမော်တော်ယာဉ်တစ်စင်းကိုအသေးခံပုံခွဲသူလို့တန်တရားရှိသူကဖောက်ခွဲလိုက်တာပါ။မြို့တော်ကအေဒင်အဗ်ဒူနိုင်ငံတကာလေဆိပ်ကိုအသွားလမ်းကလုံခြုံရေးဂိတ်တစ်ခုကနေမော်တော်ယာဉ်ကိုဝန်ခွင့်မပေးဘဲပြန်လွတ်လိုက်တာမို့ပြန်လွတ်လိုက်တာလို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။အယ်ရှာဘတ်လက်နက်ကိုင်အဖွဲ့တွေကတော့ဒီတက်ခတ်မှုကိုသူတို့ပြုလုပ်ခဲ့လာလို့ဆိုပါတယ်။အယ်ရှာဘတ်အဖွဲ့ကအကြီးတန်းထောက်လှမ်းရေးတာဝန်ရှိသူတဦးသေဆုံးသွားပြီး၄ရက်အကြာမှာဒီပုံဖောက်ခွဲမှုဖြစ်သွားခဲ့တာပါ။အယ်ရှာဘတ်အဖွဲ့ရဲ့ပြည်နယ်ထောက်လှမ်းရေးအကြီးအကဲမိုဟာမက်နူအီကလာဆာအောက်ပိုင်းရှာဘယ်လ်ဒေတာကကုညိုဘော်ရိုမြို့နားမှာဂျာတာပရင်းတွေကအမေရိကန်လေကြောင်းတိုက်ခိုက်မှုလို့ယူဆတဲ့တိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့လုံခြုံရေးဆိုင်ရာအရေးမြစ်တွေက VOA ဆိုမာလီဌာနကိုပြောပါတယ်
။ပင်လယ်ပြင်နဲ့တံငါဝဆောက်အပအဝင်ဆောက်များစွာကိုဖန်တီးရေးသားခဲ့သူကွယ်လွန်သူစာပေနိုဘယ်ဆုရှင်ကြီးအာနက်စ်ဟဲမင်းဝေးကိုဂုဏ်ပြုပြီးသူနဲ့အတူဆုံးလူကိုရွေးချယ်ဆုချတဲ့ပြိုင်ပွဲတစ်ခုကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပပါတယ်။ကျူဘာတစ်ဖက်ကဖလော်ရီဒါပြည်နယ် Key West အရက်က Sloppy Joe's ရမကဆိုင်မှာကျင်းပတဲ့ Arnest Hemingway နဲ့တူတဲ့သူပြိုင်ပွဲကိုအနေနဲ့ရက်ရက်ကသူနဲ့တူတဲ့လူ142ယောက်ဒီနေ့ဝင်ရောက်ရှင်းပြပါတယ်။စုရသွားသူကတော့ Tennessee ပြည်နယ်ကအသက်68နှစ်အရွယ်အငိမ့်စားဘန်လုံငန်းရှင်တယောက်ဖြစ်ပါတယ်။ Arnest Hemingway ဟာ The Old Man and the Sea ကိုပင်လယ်ပြင်နဲ့တံငါးဦးစာအုပ်နဲ့1953ခုနှစ်မှာပူလီဇာဆုချီးမြှင့်ခံရပါတယ်။1954ခုနှစ်မှာစာပေနိုဘယ်ဆုချီးမြှင့်ခံရပြီး1962ခုနှစ်မှာကွယ်လွန်ခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအဂရိလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တချို့ကိုနားဆင်ကြရမှာပါ။လျှက်စစ်စွမ်းအင်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့ဒုတိယဝင်ကြီးအပါအဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂရိလိုက်စားမှုစွဲချက်နဲ့စုံစမ်းစစ်ဆေးနေတယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။လျှက်စစ်ထုတ်လုပ်ရေးအတွက်လုပ်ငန်းကုမ္ပဏီတင်တာခေါ်တာနဲ့ပတ်သက်နိုင်တယ်လို့သတင်းတွေထွက်ပေမဲ့အသေးစိတ်ကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ VOA သတင်းတောက်ကိုဇော်ထက်စုံစမ်းမေးမြန်းတင်ပြထားပါရှင်။
အာဂဒီဆူဆွဲချက်ဒီနဲ့ပတ်သက်လို့အာဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကနေလဲဆက်စွန့်ရင်ပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပါဝင်သက်ဆိုင်ရာဌာနညွှန်ကြားမှုအဖွဲ့ဝင်တွေကိုပါစစ်ဆေးနေကြောင်းကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။အသိစိတ်ကတော့အာဂဒီကော်မရှင်ရဲ့စစ်ဆေးရေးအဖွဲ့ကြီးစစ်ဆေးပြီးတရင်ထုတ်ပြန်မှာပဲသိနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးတင်က VOA ကိုအခုလိုပြောပါတယ်
။ဒီလိုစစ်ဆေးတွေးကြည့်ရတဲ့အတော့စစ်ဆေးတဲ့အဖွဲ့ကမတင်ပြသေးတော့လို့ပိတ်စစ်တဲ့အဖွဲ့ကပဲဟိုကွန်မတီအစည်းအဝေးမှာတော့အစည်းအဝေးကစတင်နေတာအခုထိတော့မတင်သေးဘူးဗျဆက်စည်းသေးပါဘူးဟိုတက်ဆိုင်တဲ့လူကတော့ကျွန်တော်ကတော့အကုန်လုံးမကြအောင်လို့ဆက်ရတယ်ဗျကျွန်တော်အမှန်တော့ကျွန်တော်ကြတရားဝင်မထုတ်သေးဘူးဗျကျွန်တော်လုပ်ငန်းအဲ့ဒါလေးအဲ့လိုလေးတွေရှိနေလို့ကျွန်တော်မထုတ်ပြန်သေးတာထုတ်ပြန်ရင်တော့အကုန်လုံးပုံမှာပေါ့လေ
ပြည်အောင်စုဝင်ကြီးဦးဝင်းခိုင်ဟာလက်ရှိမှာကျမ်းမာရေးအကြောင်းပြချက်နဲ့စိတ်ခွင့်ယူထားရလို့လျှက်စစ်စွမ်းရင်ဝင်ကြီးဌာနအကြီးအကဲရရှိတူပြောဆိုတာကိုဒေတာတွင်းသတင်းတစ်ခုကကိုကားဖော်ပြထားပါတယ်အဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဥပဒေပုံမှန်20ကာကြီးရဆိုရင်စစ်ဆေးနေစဲကာလမှာတရင်ကိုလှည့်ဝတ်ထားရှိကြောင်း VOA ကိုပြောပါတယ်။လျှက်စစ်နဲ့စွန့်ဝင်ကြီးဌာနပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပြီးတော့သူတို့ဇနီးတွေဖြစ်တဲ့ဒေါ်လှလှမှုဒေါ်တင်းတင်းမော်တို့ရဲ့ငွေစည်ရင်းတွေပြည်တွင်းဗန်တွေမှာအထာချင်းရှိမရှိကိုစုံစမ်းပေးဖို့အဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဗဟိုဗန်ကိုဇူလိုင်9ရက်နေ့စွဲနဲ့အကြောင်းကြားထားရစွာလူမှုကွန်ရက်တွေပေါ်မှာတွေ့နေရပြီးဘဟုဗန်ကလည်းဗန်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းပြန်ကြဖို့စပို့ထားရလို့လည်းသိရပါဗျ။ဘဟုဗန်ကညွှန်ကြားရေးမှူးချုပ်ဒေါက်တင်မိုးမိုးကို VOA ကဆက်သွယ်လို့မရတာကြောင့်သိကြအတည်ပြုလို့မရသေးပါဘူး။အခုလိုစုံစမ်းစစ်ဆေးမှုကြီးဖြစ်လာတာဟာတဘာဝတက်ငွေ LNG ကနေလျှက်စစ်ထုတ်ဖို့လိုလားတဲ့ကုမ္ပဏီတချို့ကိုတင်တာမခေါ်ဘဲဝန်ကြီးဌာနဆုံးဖြတ်ချက်နဲ့လုပ်ပိုင်ခွင့်တွေချပေးခဲ့ပြီးရဲ့နောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒီကုမ္ပဏီတွေထဲမှာနှုတ်ထွက်သွားရဲ့အရင်စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းရဲ့ဇနီးပါဝင်တွေရဲ့ Superin ကုမ္ပဏီလည်းပါပါဗျ။ စူပါရင်းကုမ္ပဏီနဲ့ပြည်အောင်စုဝန်ကြီးဦးဝင်းခိုင်ပိုင်နဲ့ UE မြန်မာကုမ္ပဏီဟာပူးပေါင်းထားရလို့ကြားထားကြောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်က2018ဇူလိုင်4ရက်လွှတ်တော်မှာပြောခဲ့တာပါ။မကြသေးခင်ကလည်းလျှက်စစ်စွန့်ရင်ဝန်ကြီးဌာနဟာပြည်သူ့ကိုအရှုံးခံပေးနေရတဲ့လျှက်စစ်ကိုအကြောင်းပြပြီးမီတာကားကိုဇူလိုင်1ရက်ကစပြီးတိုးကောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းပြည်သူ့ရဲ့ကြားမှာဝေဖန်မှုရရှိခဲ့တာပါ။အာဂတိလိုက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်အနေနဲ့အာဂတိလိုက်ဆောင်မှုတပ်ဖြတ်ရေးမှာအစိုးရအစစ်မြေတောင်ရှိသူတွေကိုစုံလမ်းအရေးယူခဲ့ရာဆိုရင်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဖမ်းဆီးအရေးယူခဲ့ရာနောက်ဆုံးအချိန်မှာပြည်အောင်စုအစ်စင်ဝန်ကြီးတွေကိုတော့အာဂတိလိုက်ဆောင်မှုစွဲချက်တွေနဲ့အရေးယူခဲ့ရမျိုးမရှိသေးပါဘူး။ယာရုကနေနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းကိုစုံလမ်းစစ်ဆေးခဲ့ရမျိုးရှိပေမဲ့စွဲချက်တွေအရေးယူနိုင်တာတော့မရှိခဲ့ပါဘူး။အခုလျှက်ဆက်စွန့်ရင်ဝန်ကြီးကိုအာဂတိလိုက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ကစစ်ဆေးနေရဆိုတာနဲ့ပတ်သက်လို့တော့အစိုးရဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။
ရက်စက်ဝင်ကြီးဌာနကတာဝန်ရှိသူတချို့ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုဇော်ထက်ပြောပြသွားတာပါ။အခုထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးဘက်ကိုအလှည့်ပေးပါမယ်ရှင်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာနိုင်ငံသားတွေလည်းပါတဲ့လူမှောင်ခိုခိုင်းတစ်ခုကိုဖမ်းဆီးရမှာတောင်ရန်ဖို့ခိုင်းစေခံထားရတဲ့မြန်မာကလေး10ယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။ဒီမှုမှာပူးပေါင်းပါဝင်တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြောက်ပိုင်းချင်းမိုင်မြို့ကလေးနဲ့အမျိုးသမီးစောက်ရှောက်ရေးဖွဲ့ရေးလူကုန်ကူးမှုတိုက်ဖျက်ရေးဖွဲ့တွေနဲ့အမှတ်9ဒေသရဲတပ်ဖွဲ့ဝင်တွေပူးပေါင်းဖော်ထုတ်ဖမ်းဆီးလိုက်တာကြောင့်ကလေးတငယ်တွေကိုလူကုန်ကူးပြီးတောင်းရန်စားတောက်ခိုင်းတဲ့ခိုင်းကိုဖမ်းမိခဲ့တာပါ။အဲ့ဒီကနေမြမကလေးငယ်၁၀ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းဒုရဲမှူးထီရဖုံအင်တာရလစ်ကအခုလိုပြောဆိုသွားပါတယ
်
ထိုင်းနဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့ကလေးတွေကိုတောင်းရန်စားတောက်ခိုင်းတဲ့ခိုင်းဟာချင်းမိုင်မြို့ထက်ဆလာရက်ကွက်မှာအင်ငန်းငါးပြီးမြန်မာနိုင်ငံကကလေးတငယ်တွေကိုနှီးမျိုးစုံနဲ့ရှာဖွေစုဆောင်းပြီးတံတောင်းသားတွေအဖြစ်တနေ့နေစားကဗန်းငွေ60ပေးပြီးခိုင်းစီနေကြတာလို့ဆိုပါတယ်။ရဲတပ်ဖွဲ့ကဖမ်းမိလိုက်တဲ့တံတောင်းသားလူကုန်ကူးတဲ့ခိုင်းဝင်မြန်မာနိုင်ငံသား6ဦးထဲမှာအမျိုးသမီး3ဦးပါဝင်ပါတယ်။ဒါအပြင်ထိုင်းနိုင်ငံသား2ဦးကိုလည်းပူးပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်ပါတယ်။ထိုင်းနိုင်ငံထဲမှာတောင်းရန်စားတောက်သူများအားထိန်းချုပ်ရေးဥပဒေ BE-2559 2016ခုနှစ်မှာပြဋ္ဌာန်းထားတဲ့ဥပဒေအရလမ်းမဈေးတွေနဲ့လူမြင်ကွင်းမိတိနေရာမှာမဆိုငွေကြေးတောင်းစားသူတွေကိုဖမ်းဆီးပြီးထောင်ဒဏ်တစ်လနဲ့ဒဏ်ငွေဘတ်တစ်ထောင်အခုလိုမျိုးလူကုန်ကူးလာပြီးတောင်းစားခိုင်းသူတွေကိုတော့ထောင်ဒဏ်3နှစ်နဲ့ဒဏ်ငွေ3000အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်။အခုရက်ပိုင်းအတွင်းချင်းမိုင်ဈေးတွေမှာတောင်းစားနေတဲ့မြန်မာနိုင်ငံသားကလေး3ဦးကိုစတင်ဖမ်းဆီးပြီးစစ်ဆေးခဲ့ရတာကနေအခုလိုမျိုးကလေးတွေကိုတောင်းရန်စားတောက်ဖို့ခိုင်းစေတဲ့ဂိုင်းကိုဖမ်းမိခဲ့တာပါ။ဒါအပြင်ကလေးတွေထားတဲ့နေရာတွေကိုပါဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီဂိုင်းဟာအသက်2နှစ်ကနေ9နှစ်အရွယ်မြန်မာကလေးငယ်တွေကိုမနေ့ပိုင်းမှာတော့ဈေးတွေမှာနေရာချပေးပြီးတနေ့ကုန်တောင်းစားခိုင်းနေကြတာဖြစ်ပါတယ်။တောင်းရန်စားတောက်ဖို့ခိုင်းစေခံရတဲ့မြန်မာကလေးငယ်၁၀ဦးကိုလည်းထိုင်းရနာပိုင်းကြီးကကယ်ဆယ်နိုင်ခဲ့ပါတယ်ရှင်
။မအေးအေးမှာပြောပြသွားတာပါရှင်။အခု2020ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ကဘာတွေဆောင်ရွက်နေပြီလဲဆိုတာပြောပြပါမယ်။ရွေးကောက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီနှစ်2019ခုနှစ်ကိုမဲဆန္ဒရှင်စည်ရင်ပြုစုတဲ့နှစ်အဖြစ်သတ်မှတ်ပြီး2020ရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေပါပြီ။စည်ရင်ပြိပက္ခတွေဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာမဲဆန္ဒရှင်စည်ရင်ပြုစုနိုင်ရေးနယ်စပ်နယ်ပြားကကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုစတာတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကိုဒေါခင်ဆိုဝင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
အခုဒီ2019ခုနှစ်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မဲစင်းပြုစုတဲ့နှစ်အဖြစ်သတ်မှတ်ထားတာသိရပါတယ်ဆရာ
။အဲ့
တော့ဒီမဲစင်းပြုစုတဲ့နေရာမှာဒီစီရေးပဋိပက္ခတွေဖြစ်နေတဲ့ဒီတိုင်းရင်းသားနယ်မြေတွေမှာပေါ့နော်ဒီမဲစင်းပြုစုနိုင်မဲ့အခြေအနေရောရှိပါရဲ့လားရှင်
။ဘယ်နေရာမှာမဲစင်းမကောက်နိုင်မဲ့ဖြစ်နေတယ်လဲ။ဘယ်နေရာတွေမှာစပေးရှောင်ဒုက္ခတွေရောက်နေတယ်လဲ။ဘယ်နေရာမှာရှုပြောင်းလုပ်တာတွေရောက်နေတယ်လဲ။ဒါအားလေးဒီအချက်လက်တွေကိုတိတိကျကျယူခဲ့ပါဆိုပြီးတော့ပထမအဆင့်ပေါ့နော်။အဲ့လိုဆိုပြီးတော့ဆိုတော့အဲ့ဒီအခါမှာသူတို့ရဲ့ပြန်လဲပြီးတော့တင်ပြလာတဲ့အခါမှာဆိုတော့ဖြစ်ကျွန်တော်တို့ကဘယ်နေရာတော့စပေးရှောင်းနေရှိနေပြီဘယ်နေရာတော့ရှူပါလုံးတာရှိနေပြီဘယ်နေရာတော့မဲစင်းကောက်လို့မရဘူးသိတဲ့အချက်တက်တွေရှိနေတော့အဲ့ဒီနေရာတွေကိုမဲစင်းကောက်နေအောင်ရွေးကောက်ပွဲကျင်းပနေအောင်ဒ Tegelu Eddie Niyama, Yukawe, Majimba Nangay and Lebe, Eddie Niyama needed Messanash in the Belum, Sana Mabi and Belu Look Malaboli, Dali Guro, Juza Sound or Meluro, Mabiwa, Dead Nichatawa.
Kuba Uchoquina Tidari Bono, Kuma Wa, Kuba Uchoquina Tidari, no Mila, Kuba Uchoquina Tidari. Eddie Niyarima, Yukaw with Jimba Namu, Lala Shibam Nashe.
Ayangala Yukaw with Majimba Nangay Bono. Tudor Eddie Niyahu General, Aku. Benine Geno Yoga with Jimbalo Young Long Name Males or Lebe, a season there Geno Chamatavare, Geno Adan Sordo Ame, the Gelu Geno, a season die almond or Messuino, Yoga where Jimba Bonne Maboli.
A good Yoga where Jimba and Mabono, the CS Loco, the Lulu Chibu Poesiri Bono, and a Poesiri, Yoga where Commission Puanba when I the Shira Bono, throw Puanba when I bob, don't tell Yava, let's see, throw Tago Pure Amu. Shibala, Damolosin, Drone Petabiroboli, or Saint Comuri or Shibala.
You don't do Yoga work or machine, Puba, Biro, Savanide, CSU Poesie, Droga, Dija, Tipinabe Longani Barret, Dija Longre, CSU Poesie Shitabo. The Yoga work Longani Madruye, Longan Soundaria Leve, Amyaji, General Joshi Sibare, General Leve Drugo, Aguare, Drug Leve, and Abibare. နှစ်ထောင်ဆက်ခွင့်နှစ်ထောင်ဆက်ရှင်ကြားပြရွေးကောက်ပွဲတွေမှာသူတို့လိလာပြီးတော့ပြန်သုံးတတ်တာပေါ့နော်သုံးတတ်တာလည်းသူတို့နဲ့တွေ့တော့လည်းကျွန်တော်ပြောပါတယ်သူတို့နဲ့တွေ့တော့နေရာခိုင်နှုံးတော့မဲယုံများသည်ဆန္ဒမဲ့ပြေးပိုင်ခွင့်ရှိတယ်နဲ့မပြေးပဲပြန်သွားကြတယ်သုံးရာခိုင်နှုံးတော့မဲယုံများကတော့ဆန္ဒမဲ့ပြေးပိုင်ခွင့်မရှိဘူးနဲ့ပြေးကြတယ်တခါတရာခိုင်နှုံးတော့မဲယုံများမှာမဲယု ပြန်ကောင်းပြန်ပြုတ်ဖြစ်ဖို့ကျွန်တော်မှာခက်ခဲရေဘူးအဲ့ဆန်လွန်းနေအနည်းဆုံးတော့ဘယ်မြို့နယ်မှာတော့မဲယုံဘလောက်မှာဘယ်လိုဘလိုဟာဆိုရင်တော့တိတိကျကျလေးတိတိအဲ့လိုဆိုရင်တော့ဘုံမကောင်းမိဘူးလားဒါမှမဟုတ်ဘယ်မဲယုံမှာဘသူကဆိုရင်တော့ပိုကောင်းတယ်တို့ထားတော့ကျွန်တော်နားလေတယ်ခင်ဗျားတို့အဲ့လိုမပြောချင်တော့မှာဘယ်မြို့နယ်မှာတော့မဲယုံဘယ်နေယုံမှာအဲ့လိုပြောလိုက်တော့ကျွန် ခုလည်းပဲဒီမဲစင်းကောက်ယူတာနဲ့မဲစင်းပြုတ်တာဆိုပြီးကျွန်တော်စီမံချက်ကလေးဆွဲနေတယ်ပေါ့ဆွဲနေပြီးတော့ရန်ကုန်တိုင်းမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာတာဝန်ရှိတဲ့ဆိုတဲ့အခါကျတော့အဲ့မှာသွားရင်းနဲ့ပထမဆုံးစီးရွေးမှာပဲ CS တွေတက်လာကြပါတယ်ကျွန်တော်အဲ့လိုပဲတို့အားကိုးတဲ့ကြောင့်ပြောပါတယ်ဒါကြောင့်မလို့ကျွန်တော်တို့သူမဲစင်းကောက်ယူလုပ်နေပါပြီကျွန်တော်တို့မာဗျူဟာ17ချက်နဲ့ချထားပါတယ်အဲ့တော့ခင်ဗျားတို့အရက်ဖက်အဖွဲ့စည်းတွေကဘယ်ကဏ္ဍကနေပြီးတော့ဘယ်လိုပါဝင်ကူးပေါင်းမလဲရွေးချယ်ပြီးတော့ကျွန်တော်တို့ပြောပါဘယ်လိုခဲဘယ်လိုလုပ်နိုင်တယ်လဲပေါ့နော်ဆိုပြီးတော့အဲ့လိုလဲကျွန်တော်
အကြံဉာဏ်တွေ
တောင်းအကြံဉာဏ်တွေဟိုပြီးခဲ့ပါတယ
်အေးမဟာဗျူဟာ17ချက်ကလေးကိုနည်းနည်းအချင်းချုံပြီးပြောပြပေးပါလားရှင
်ဟိုဥပရေမူပေါင်းပေါ့ဥပရေမူပေါင်းကိစ္စနောက်ပြီးတော့ခုနကျွန်တော်တို့ဒီရုပ်ောက်ဆိုင်အချက်လက်တွေပေါ့နောက်ဒိတ်စီအစုဝင်နဲ့ပူပေါင်းဆောင်ဖို့သင်တန်းတွေပေးဖို့နောက်ပြီးတော့ရုပ်ောက်ပွဲตัวอไผ่เนาะ3ใบป่ะยูกอกไว้อโจกาละยูกอกกาละยูกอกไว้หนองใบกาละဆိုပြီးတော့အဲ့ဒါလိုဟိုအပိုင်း3ใบမှာခွဲတာပြီးလောက်ထားတာပေါ့17ချက်ပေါ့เนาะအဲ့17ချက်မှာလည်းပဲဒီ CSU တွေနဲ့တိုက်ရက်သက်ဆိုင်တာတော့5ချက်လောက်ထက်တယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကိုဒေါက်ကင်ဆိုဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်အခုမနက်ဖြန်အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးကမှာဆွေးနွေးမဲ့အကြောင်းအရာကိုပြောပြဖိတ်ခေါ်ပြရစီရှင်
ရရှိမြပြဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကစားကိုအခုဇူလိုင်22ရက်နေ့တနင်္လာနေ့ကလွှတ်တော်တွေမှာပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ် NLD ပါတီရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ကနေပြီးတော့ဘယ်လောက်ထိစွမ်းဆောင်နိုင်မလဲဘယ်လောက်ထိလူတွေမျှော်လင့်ထားကြပါလဲသရရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923255954ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့တော်ရှင်ကိုကျူးလွန်ပါတယ်ခင်ဗျာ
မြန်မာအင်ကညထိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်တယ်လို့စောင့်မျှော်နားဆင်ကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေ။အခုအာကာသဆိုင်ရာသတင်းပါတပုတ်ကိုထုတ်လွှင့်ပေးသွားပါမယ်။လွန်ခဲ့တဲ့နှစ်90တုန်းကအမေရိကန်အာကာသယာဉ်မှူး2ဦးဟာလကဘာပေါ်ဆင်းပြီးပထမဆုံးခြေချနိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုလူသားတွေမတိုင်ခင်မှာအာကာသတဲကိုတရိတ်ဆန်တွေဒုံးမြန်စီးပြီးတော့အစမ်းသဘောပုတ်လွတ်ခဲ့ကြသေးတာပါ။ဒီအကြောင်း VOA သတင်းတောက်Carrie Hensley ရဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။အာကာသရဲ့ပထမဆုံးစမ်းသပ်လွှတ်တင်ခံရတဲ့အထဲမှာအမွေးတူတရိတ်ဆန်တွေဖြစ်တဲ့ Myred နဲ့ Albert ဆိုတဲ့ကြွက်ဖြူနှစ်ကောင်ရဲ့သူတို့နဲ့အတူ Patricia နဲ့ Mike လို့အမည်ရှိတဲ့မြောက်နှစ်ကောင်လည်းပါဝင်တာပါ။သူတို့ကိုအမေရိကန်အာကာသဒုံးမြန်တစ်ခုထဲထည့်ပြီးတနအီကိုကီလိုမီတာ3000နှုန်းနဲ့ကောင်းကင်ထဲလွှတ်တင်ခဲ့တာပါ။ဒီတရိတ်ဆန်တွေဟာပင်လယ်ပြင်အထက်ကီလိုမီတာ60လောက်မှာကမ္ဘာဆွဲအားမရှိတဲ့နယ်မှာအလေးချိန်မဲ့တဲ့ခံစားမှုမျိုးကြုံခဲ့ရတယ်လို့ဆိုပါတယ်။ပြန်ဆင်းလာတဲ့ဒုံးမြန်ကိုလေတီးဖွင့်ပြီးအရှိန်လျော့သွားအောင်လှုပ်လိုက်ပြီးနောက်မှာရင်ထဲပါလာတဲ့တိရစ္ဆာန်လေးတွေညင်သာစွာဆင်းသက်နိုင်ခဲ့ပါတယ်။ဆန္ဒဆောင်နေကြတဲ့သိပ္ပံပညာရှင်တွေကကြားလာတဲ့နေရာကိုပြေးကြည့်တဲ့အခါတိရစ္ဆာန်လေးတွေရာသီဥတုတံကိုခံနိုင်ပြီးအန္တရာယ်ကင်းနေတာကိုတွေ့ရပါတယ်။အဲဒီကာလမှာပဲဆိုဗီယက်ယူနီယံကလည်းလူတွေနဲ့လက်ပေါ်နေတီးရှိတဲ့ခွေးတကောင်ကိုအာကာသာတဲလွတ်တင်ခဲ့ပါတယ်။ဆိုဗီယက်ရုရှားကတော့အာကာသာတဲလွတ်မဲ့ခွေးကိုသူတို့ဘယ်လိုလေ့ကျင့်ထားတယ်ဆိုတော့ထူးခြားပွဲမှတ်တမ်းရုပ်ရှင်ကိုပြသခဲ့ခြင်းမှာကဘာကအံ့ဩခဲ့ရပါတယ်။လေကာလို့ခေါ်တဲ့အဲ့ဒီခွေးလေးဟာ1959မှာကဘာကိုပတ်ခဲ့လို့နာမည်ကျော်အာကာသာခရီးသွားဖြစ်ခဲ့တာပါ။တကယ်တော့လေကာဟာခွေးလေခွေးလွင့်တကောင်ဖြစ်ပြီးဒီလိုလမ်းဘေးခွေးတွေကအာကာသာဝတ်စုံဖန်ပေါင်းကြောင်ထဲမှာဒူပေးတံပေးခန်းနိုင်ရရှိမယ်လို့သိပ္ပံပညာရှင်တွေကယူဆကြပါတယ်။အမေရိကန်ကတော့မြောက်တွေကိုအာကာသာတွေလွှတ်ဖို့ဆက်ပြီးစမ်းသပ်ကြပြန်ပါတယ်။1959မှာတော့အေဘယ်နဲ့ဘေကာဆိုတဲ့မြောက်နှစ်ကောင်ဟာကောင်းကင်အထက်ကီလိုမီတာ900လောက်အထိပြန်တက်ခဲ့ပြီးမြေပြင်ကိုအသက်ရှင်ကောင်းမွန်စွာပြန်ဆင်းနိုင်ခဲ့ပါတယ်။တရိတ်ဆန်တွေကိုအချိန်ချင်းစမ်းသပ်ပြီးနောက်မှာလူတွေလည်းအာကာသာတွေအသက်ရှင်နိုင်မယ်ဆိုတာကိုသိပ္ပံပညာရှင်တွေယုံကြည်လာကြတယ်လို့American Sitter Agatha Lila Yi Ajike Bumunyi Robert Holmes ka pyo ba de.
It's encouraging to us to think that an animal can be exposed to space environment conditions without having
Agatha re twa pi pyan la ja de tarisan ni taw yop pan ya thu cha de apyaung le ma shi de a chat ka chano lo ko a tet si ba de. Ala du be Agatha re ko lu lut mae so yin khan nai yi shi mae so da chano lo yong chi ba de.
Soviet leader ka Bumu Yuri Gagarin ha အာဂါဒါပန်လန်ဒီ108မိနစ်အကြာနေခဲ့တဲ့ပထမဦးဆုံးသောလူသားဖြစ်ပြီးကမ္ဘာမြေကြီးဟာအပြာရောင်ဖြုတ်ဖြုတ်နဲ့မှောင်မဲတဲ့ကောင်းငင်ထဲမှာမျောနေတာကိုတွေ့ခဲ့ရသူပါဒီလိုလူသားတွေအာဂါဒါထဲသွားနိုင်ပြီးဆိုသည့်တိုင်အောင်တရိတ်ဆန်ရဲ့အခန်းကဏ္ဍကတော့ဆက်ပြီးအေးပါနေစေဖြစ်ပါတယ်အခုတော့အာဂါဒါစူးစမ်းသူတွေဟာကမ္ဘာဆွဲအားအပြော့စားကိုလေ့လာနေကြပြီးကျွဲ့နှစ်ကောင်ဆိုရင်အာဂါဒါထဲ38ရက်ကြာနေခဲ့တာပါအာဂါသာတွေကတရိတ်ဆန်တွေရဲ့အမှုအကျင့်တွေကိုလေ့လာခြင်းအဖြစ်လူတွေကဘာပန်လန်းမှာပဲဖြစ်ဖြစ်လာသူမဟုတ်အင်ကာဂျိုကိုတွားတဲ့အခါမှာဖြစ်ဖြစ်အသုံးတည့်စီမှာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
ကိုညာဝဲအောင်ပြပြသွားတာပါရှင်ကျမတို့ရဲ့တောတာရှင်နဲ့အတွင်နဲ့ VOA ကိုအင်တာနက်ကနေပြီးဝေဖန်ချန်ပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်သစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်လို့သူတွေကတော့1-2-3-2-5-5-5-4ကိုခေါ်ဆိုနိုင်ကြပါတယ်ရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းပတ်စင်ကဏ္ဍတွေကိုကျမတို့ရဲ့ VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကန္တတခါဘလော့ဂါတွေပြောသမျှအစီအစဉ်မှာနှာစင်ကြရမှာက
The NSO Pegasus software is being used and in violation of privacy freedom of expression
မြန်မာပါဝင်ကဘာပေါ်ကလူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp ဆိုရဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေအကြောင်းနဲ့အတူနှာစင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာသူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ဈေးကွက်မှာနတ်နတ်သီးတွေတရုတ်ဘက်ကအဝယ်ရပ်သွားတာကြောင့်အခုနတ်နတ်သီးရာသီမှာနတ်နတ်သီးဈေးကွက်ပြောင်းနေပါတယ်။တရုတ်အစိုးရဘက်ကအခုလိုနတ်နတ်သီးအဝယ်ပိတ်လိုက်တာလို့သာသိရပြီးပိတ်လိုက်တဲ့အကြောင်းရင်းကတော့ဘာလဲဆိုတာကိုတော့ရေရေရာရာမသိရပါဘူး။မူဆယ်နယ်စပ်ကုန်သွယ်ရေးခိတ်ဟာတရုတ်ဈေးကွက်ကိုအားထားပြီးတော့စိုက်ပျိုးရောင်းချနေသူတွေဖြစ်တဲ့အတွက်ဘလောက်အထိစီးပွားရေးဈေးကွက်ကိုထိခိုက်နစ်နာစေသလဲဆိုတာမူဆယ်နယ်စပ်ကတတိကုံစီတိုင်းလုံချငန်းရှင်တဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါရရှင
်။ဒီရောက်ကအခွန်ကောက်တယ်ဆိုတာမဟုတ်ဒီရောက်ကတော့ငိုတယ်ကတော့သူကဟိုဟာ import အခွန်တော့ရှိသေးတာဒါမှမဟုတ်အခုကသူကလုံးလုံးကိုပိတ်ချပလိုက်တာဒီနာနတ်ဒီသူရဲ့သူ့နိုင်ငံတဲ့တင်သွင်းမှုကိုသူကပိတ်လိုက်တာ
ဆိုတော့ဆရာတို့ဒီမူဆယ်နေဆက်ဂိတ်ကတခုပဲပိတ်လားတခြားဟာတွေရောအလုံးပိတ်လိုက်တာလားရှင
်သူနာနတ်တီးတင်ဖို့မှုဟာဒီနေဆက်ဂိတ်မှာအဓိကကြတာမူဆယ်လို့အဲတခြားနေရာမှာလည်းဆိုတော့အဲဒီနေနေပပတင်ဖို့လာတော့ရှိမှာပါလေအဓိကတင်ဖို့တာဒီ one day ဂိတ်မှာတင်ဖို့သူကျွန်တော်တင်ဖို့မှုတော့သူကပိတ်လိုက်တာသူအဓိကတရားဝင်ခွဲပေါက်ကဒီကိတ်ပေါက်ကိုဒီကိတ်ပေါက်ကိုပိတ်လိုက်တာနဲ့ကိုသူကတော့ပိတ်လိုက်တယ်လို့ဖြစ်သွားတော့
တရုတ်ဖက်ကကြိုတင်အကြောင်းမကြားပဲနဲ့ရုတ်တရက်ပိတ်ချပစ်လိုက်တာလားဒါမှမဟုတ်အကြောင်းကြားပြီးမှအချိန်ပေးပြီးမှပိတ်တာပါလားရှင
်အကြောင်းကြားပြီးပိတ်တယ်ဆိုတာလည်းအချိန်ပိုင်းမှာပဲရက်ပိုင်းပဲတရက်နေ့ရက်ဒါပြီးတော့ကိုပိတ်လိုက်တာပါအ
ဲ့တော့ဆရာကျွန်မစိုးရိမ်တာကဒီနတ်နတ်သီးတွေကတရုတ်ဖက်ကိုပို့ဖို့ဆရာတို့ဈေးကွက်ထဲမှာရောက်နေတဲ့အချိန်ဟိုဘက်ကရုတ်တရက်ပိတ်ချလိုက်တော့နတ်နတ်သီးတွေတောင်တင်တဲ့သဘောများဖြစ်သွားပါသလားဒီကုန်စီကြတော့လေ
အဲရုတ်တရက်အချိန်မှာတော့သူကတောင်တင်သွားတာတောင်တင်တယ်ဆိုတော့အနေထားကြတော့ဘယ်လိုဖြစ်လဲဆိုဒီနတ်နတ်သီးပို့ကုန်နတ်နတ်သီးသူကထွက်ရှိတဲ့ဒေသကဒီနယ်စပ်မြင်းကြောင်းနဲ့ဒါကတ်နေတာပေါ့ဥမာဒီဘောလာရှိပြီးတယ်ဆိုတော့တင်းကြကြချင်းတော့သူတို့ကတော့ဒါမကူးဆွသေးပဲနဲ့ခဏတော့အချိန်လေးစောင့်ကြည့်လို့ရတယ်။ဒါပေမဲ့တောင်တင်တယ်ဆိုတာသိတော့များများမဟုတ်ဘူးပေါ့နော်။နည်းနည်းပါးပါးတောင်တင်နေတဲ့ဟာတွေကိုသူကအဲမှာဒေတာတွေမှာလက်လီပြန်ရောင်းတာတော့ရှိတယ်။ဒါပေမဲ့ပြက်နာအကြီးကြီးမဖြစ်ခဲ့တာပါလဲဆိုအဲ့ဒီနေ့ကစထွက်တာ။စထွက်တဲ့အချိန်မှာသူကသိပြီးပမာဏမများသေးဘူးပေါ့နော်။အဲ့ဒါရောက်သူစစချင်းပြေးတဲ့အချိန်မှာတော့ဒီလိုကားစီးအများကြီးလေလို့မျိုးတောင်းတင်တာတော့မရှိဘူးပေါ့အမေရေရှည်မှာတော့ဒါဒီနနတ်တီးတွေကတော့မြေများထွက်ရှိမဲ့သဘောတွေရှိတော့နော
်ကုန်တယ်ကမဝယ်ခြင်းလို့ပိတ်တာလားအစိုးဒီယူနန်ဆိုရဘက်ကပိတ်တာလားသူတို့ကဘလို့သဘောနဲ့ပိတ်တာပါလဲရှင်ရှင
်အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့သူရဲ့အောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လေသူကဟိုဘာခေါ်လဲဆိုတော့တရုတ်ဖက်က AQSIQ ခေါ်တော့ဗောနော်သူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့နောက်ပြီးတော့ဟိုဘာခေါ်မလဲယောဂတားစီးရေးဗောကျွန်တော်ဖက်က FDA လို့မျိုးဗောနော်အစားအသောက်ထိန်းသိမ်းကုကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုကဲရေးဌာနလို့ခေါ်မှာဗောနော်အဲ့ဒီကပိတ်လိုက်ပိတ်လိုက်တယ်ဆိုတော့အနေဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးပိတ်မယ်ဆိုရင်လည်းတော့ဒီကတင်ပို့တဲ့နာနတ်သီးတွေကအာဒီကဘုဒ္ဓဆေးတက်ခြင်းတက်ပြဲများနေလို့လားစား300မတင်လို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်။တောက်လျှောက်ဟိုဟာနှစ် 20-30 လောက်ဒီပို့နေတဲ့ပစ္စည်းတစ်ခုကိုရုပ်တဲ့အဲ့လိုမျိုးသိပြီးတော့ခိုင်မာတဲ့အကြောင်းရင်းမရှိဘဲနဲ့ဖိတ်တယ်လို့ယူဆရတယ်။
အဲ့တော့ဒီအခုနနက်သီးတောင်သူတွေအတွက်ရောဘလောက်ထိခိုက်နစ်နာပါသလဲရှင်ဘလောက်ပမာဏလောက်ရှိပါလဲ
။90ပြောဖို့စောသေးတယ်အခုဖိတ်လိုက်တယ်ဆိုတာခုနကကျွန်တော်ပြောလို့တို့ကအစပိုင်းပဲရှိသေးတာပမာဏဒီခိုင်နေနာမူပမာဏကတော့ရေစီမှာသူကပေါ်လာမှာပေါ့လေနော်နာနတ်တရားအခုဒီရက်ပိုင်းတွေကစပြီးအထွက်များလာလိမ့်မယ်အထွက်များများလာတယ်လို့ဒါထိခိုင်နေနာမူကရှိတာအဲ့လိုမျိုးတော့ရှိတော့နောက်ပိုင်းဒီအတွက်များလာပြီးတော့အဲ့ဒီမှာတင်ပို့မှုလမ်းကြောင်းကပိတ်ဆို့နေတယ်ဆိုရင်ဒါမှမဟုတ်ရင်တင်ပို့မှုလမ်းကြောင်းကရှင်းမြောင်းသွားတယ်ဆိုရင်ဒါကုန်ကြစည်းရိတ်တွေလည်းများလာမယ်။နောက်ပြီးတော့ပြင်ပမှုမရှိဘဲနဲ့ဒီအပုံနာတွေထွက်လာမယ်ဆိုရင်ဒါတပူပင်းနဲ့ပြင်ပမှုပမာဏပုံများလာမယ်ပေါ့လေနော
်။ဒီစိတ်တလုံးတရက်တို့သခွားတို့ဖရဲတို့ပေါ့နော်ဒီဟာတွေဈေးကွက်ရောက်တော့ရောသေချာပါရက်လားရှေ့လျှောက်ဈေးကွက်သေချာမှု
။တော့ကျွန်တော်တို့သေယုတ်ဖက်က AQSIQ နဲ့ကျွန်တော်နိုင်ငံသဘောတူညီချက်နော်လက်မှတ်ထိုးထားတဲ့အနေထား MOU ထိုးထားတဲ့အနေထားစာချင်းစာညွှန်းတဲ့ကြည့်ရင်တော့ဒါကကျွန်တော်တို့ခိုင်မာမှုရှိပါတယ်ခိုင်မာမှုရှိမယ်လို့လည်းယူဆပါတယ်။ဒါဆိုကျွန်တော်တို့တင်းနိုင်အတိကဒီ28ဒီ28ုံတွေကနေတင်ပို့နေတဲ့ဖေတကွာအရေးတိတကွာမွေးနဲ့ကျွန်တော်အရေးတိလိုမျိုးအတိကပုံနေကြတော့ခိုင်မာမှုရှိမယ်လို့ကျွန်တော်ကယူဆပါတယ
်။အဲ့တော့အခုလောလောဆယ်ဒီနနက်သီးကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာအစိုးရဘက်ကတခုခုဟိုလှုပ်လာတာလောလောဆယ်သူတို့ဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုပြလာတာမျိုးရောရှိပါလားဆရာ
အခုလောဆယ်ဒါဒီ issue တခုဖြစ်လာရဆိုရင်ကျွန်တော်တို့ဘက်ကလည်းစိတ်ဝင်စားမှုပြလာပါတယ်အများကြီးစိတ်ဝင်စားအာရုံစိုက်ပြီးတော့လှုပ်နေတာလည်းကျွန်တော်မြင်ရကြားရတယ်မြန်မာနိုင်ငံဥမာအပြင်ဒီကျွန်တော်တို့ဒီကျွန်တော်ဒီဖက်စီကွာစီပွားကူတန်းဝင်ကြီးဌာနစိုက်ကနေဒီတရုတ်ဆက်တော့အတေးရုပ်ခက်ကိုသူကဆက်တွယ်ပြီးတော့ဒါညှိနှိုင်းဆောင်ရွက်နေ
အစိုးရဘက်ကရောဒီနေဆက်ကုံတွယ်ရေးမှာဒီလိုဖြစ်နေတဲ့ကိစ္စကိုဘလောက်များစိတ်ဝင်စားမှုရှိပါသလဲဘလောက်ကူညီပါသလဲရှင်ဆရာ
ဟိုကျွန်တော်တို့အစိုးရကလည်းဒါအခုလက်ရှိအစိုးရအနေနဲ့လည်းဒီကိစ္စတွေမှာသူကစိတ်ဝင်စားမှုတော့ပြပါတယ်စိတ်ဝင်စားမှုရှိပြီးတော့စူးစမ်းမှုလည်းရှိတယ်နောက်ပြီးတော့ဟိုဟာသူတက်ဆိုင်ရာဝန်ကြီးဌာနအဲ့လိုမျိုးကစီးပွားကူတန်းဝင်ကြီးဌာနတို့လိုမျိုးကတော့ဒါအောက်ခြေမှာအပေါ်မှာတော့အတောက်လျှောက်တော့ဟိုဟာညီတိုင်းဆောင်ရွက်နေတယ်လို့ကြားတာပဲဒါပေမဲ့အာယုံစိုက်ပြီးလှုပ်ဆောင်မှုအပိုင်းကတော့အဲ့ဒီအာယုံစိုက်ပြီးလှုပ်ဆောင်မှုဆိုတာကျတူကဖြစ်ပေါ်လာတဲ့အကျိုးကျေးဇူးကိုပဲကြည့်ရမှာပေါ့နော်လောလောဆယ်တော့တိတ်ပြီးတော့အရင်များနဲ့ထူးထူးကြားပြောင်းလဲတိုးတက်လာတာတော့မရှိသေးပါဘူးဒါပေမဲ့ဒီဖက်ပို့ပြီးတော့အာယုံစိုက်ပြီးတော့သာဆောင်ရွက်ဖို့လိုတယ်ဒါကျွန်တော်တို့ဒီလိုကြည့်ပေါ့နိုင်ငံအစိုးရချင်းပို့ပြီးအားထည့်ဆောင်ရွက်ရမယ်အပိုင်းကြီ
းမတ်တင်ဂီတာရဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုအလှည့်ပေးပါရစေရှင်မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလူပေါင်း 1.5 ဘီလီယံလောက်အသုံးပြုနေတဲ့ WhatsApp ကတဆင့်ထောက်လန်းမှုတွေရှိခဲ့တာကြောင့်လုံခြုံရေးဟာခွက်ပြင်ဆင်ထားတဲ့သူ့ရဲ့ App ကို update လုပ်ကြဖို့ WhatsApp ကတိုက်တွန်းထားပါတယ် Messaging App တွေထဲမှာတိတ်လုံခြုံတယ်လို့သတ်မှတ်ခံရတဲ့ WhatsApp ကိုဘယ်သူတွေကအသုံးချထောက်လန်းခဲ့တာလဲဘလို့ထောက်လန်းခဲ့တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
ကိုဒါညို WhatsApp တုံးလားတုံးလို့ရှင် update လုပ်လိုက်အောင်နော် WhatsApp messaging application နဲ့ spyware ဝင်ပြီးတော့ WhatsApp တုံးတဲ့သူတွေထောက်လန်းခံရလို့
လုပ်ပြီးပါပြီမဆွေမောကဒီမြန်မာနိုင်ငံအပါအဝင်ကမ္ဘာထွန်းမှာအသုံးများတဲ့ WhatsApp ထဲကို Israel ကုမ္ပဏီတစ်ခုကဖန်တီးတဲ့ထောက်လန်းရေး spyware ဝင်နေဆိုတဲ့သတင်းထွက်ကလေးကိုချက်ချင်းလုပ်တာ
Israel စစ်တပ်အပါအဝင်တချို့အစိုးရတွေအတွက်ကိုထောက်လန်းရေး software တွေကိုထွင်ပေးနေတဲ့ NSO Group ဆိုတဲ့ဒီ Israel လုပ်ငန်းရဲ့ software ပါသူတို့ရဲ့ထောက်လန်းရေး software တွေကိုအတိုက်ခံတွေကိုထောက်လန်းတဲ့အစိုးရတွေအသုံးများတယ်လို့ဤပညာကျွမ်းကျင်သူတွေကပြောတယ်။အဲဒါကြောင့်လဲ NSO ပုဂ္ဂလိကကုမ္ပဏီကို cyber လက်နက်မှောင်ခိုးဆိုပြီးတော့တောင်မှပြောကြတာရှိတယ်ရှင်။ အခုလဲသူတို့ရဲ့ software နဲ့ဒီပြစ်မှတ်ထားခံရသူတွေရဲ့လက်ကင်ဖုန်းတွေရဲ့ရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်လှမ်းတာတဲ့
တကယ်တော့ text message အပြန်လန်ပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံယုံကြီး immediate စိတ်ချရတယ်လို့ပြောကြတာဗျ message ပို့ရတဲ့သူနဲ့ရိုက်ရွေးတဲ့သူကလွဲလို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခိုးယူလို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံတော်များများမှာလွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေလုံယုံကြီးတာဝန်ရှိသူတွေအထီတော်မှာတုံးကြတယ်ဗျအ
ဲ့ဒီလောက်တောင်စိတ်ချရတယ်ဆိုတဲ့ app ထဲကိုအစိုးရအဆင့်3နဲ့ထောက်လိုက် spyware ဝင်တာချင်းဘလို့လောက်တာလဲဆိုတော့သူတို့ပြင်ပတ်ထားတိုက်ခိုက်ခြင်းသူတွေရဲ့ဖုန်းတွေကို WhatsApp application ကနေတဆင့်ဖုန်းခေါ်တယ်အဲ့ဒီဖုန်းကိုကင်ကင်မကင်ကင်ခေါ်လိုက်တဲ့ဖုန်းကနေတဆင့် spyware ရောက်သွားတာလို့ကြွမ်းကျင်သူတွေကပြောကြတယ
်။ WhatsApp ကို Facebook ကုမ္ပဏီကပိုင်တာမဟုတ်လားမဆိပြမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ပြဿနာသတင်းတွေကြားနေရတာအခုတခါ WhatsApp မှာပါလုံခြုံရေးချိုးဖောက်ခံရတာဒီတခါကတော့အစိုးရ3အဆင့်ထောက်လိုက် spyware နဲ့တိုက်ခိုက်ခံရတာပဲ
WhatsApp ကုမ္ပဏီကတော့ဒီကမ္ဘာလုံးမှာဒီသုံးတဲ့သူတန်း 1,500 လောက်ရှိတဲ့ထဲကဗန်နီယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရယ်။ဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိန်းချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်။ဒီ spyware နဲ့ပတ်သက်လို့သူတို့သိထားသမျှကိုလည်းလူအခွင့်အရေးအဖွဲ့တွေလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်။အဲ
့ဒီတက်ခတ်မှုကိုမေလဇန်ကလေးက WhatsApp ကသိခဲ့လို့ဒီလုံခြုံရေးဟာကွက်ကိုပြင်ထိုင်ဖို့ WhatsApp Engineer တွေကမနာမနေကိုစူးစမ်းခဲ့ကြတာတဲ့။မေလ23ရက်နေ့ကတော့သူရဲ့ App မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကလူသိရှင်ကြားဝန်ခံပြီးတော့ App သုံးသူတွေကို Software Update ချက်ချင်းလုပ်ကြဖို့တိုက်တွန်းတယ်ဗျ။ Android Phone သုံးကြတဲ့သူတွေရောiOS ဖုန်းသုံးကြတဲ့သူတွေအတွက်ပါဟာဝက်ကိုပြင်ဆင်တဲ့ဒီ software အသစ်ကို update လုပ်ပေးခဲ့တာ
အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီနာမည်ကျော် Pegasus ထောင်လိုက်ရဲ့ software ဖြစ်တယ်လို့လည်းပြောနေကြတယ်အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောင်လန်းချင်သူတွေရဲ့ဖုန်းတွေရဲ့ microphone တွေကင်မရာတွေကနေတဆင့်သူပဲသွားတယ်ဗာပြောတယ်ဆိုတာကိုထောင်လန်းတာလို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပြကြပါတယ်
Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်။ဒါကြောင့်မလို့ Israel ထောက်လှမ်းရေးဌာနအနေနဲ့ NSO ရဲ့ software တွေနိုင်ငံခြားကိုတင်ပို့ခွင့် license သိမ်းဖို့ Amnesty ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်။အခုလည်းပဲ WhatsApp က Pegasus spyware ကိုသုံးတယ်ဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International အဖွဲ့က Chambri Igri ကအခုလိုပြောပါတယ်
။ The NSO Pegasus software is being used and in violation of privacy.freedom of expression freedom of speech
and လူခွင့်ရေးချိုးဖောက်တဲ့လုပ်ရက်တွေလွတ်လွတ်လပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လုပ်ရက်တွေမှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလုပ်ရက်ကြောင့်လူခွင့်ရေးကာကွယ်လှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တဲ့အထိဖြစ်သွားနိုင်ပါတယ် RS server များပြည်တော်စုတို့မက္ကဆီကိုတို့မှာဖြစ်ခဲ့တယ်လို့လူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
် NSO group ကလူခွင့်ရေးချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်းAmnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ
်။ These softwares that NSO is marketing as tools to prevent terror and crime are used against human rights defenders.
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြီးတော့ကြော်ညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှင်းနေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်။ကျမတို့ကရာဇဝတ်မှုကျူးလွန်နေသူတွေအကြမ်းဖက်ဝါဒီတွေမဟုတ်ပါဘူး။အစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစေပါတယ
် NSO group ဘက်ကတော့သူတို့အနေနဲ့သူတို့ရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်လူခွင့်ချိုးဖောက်တဲ့ဆွဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းသတင်းစာမှာဖော်ပြပါတယ်အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါတယ်သူရဲ့နည်းပညာသုံးဆောင်တဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလိုဘသူတွေပြစ်မှတ်ထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပြီးမှမဟုတ်ဘူးအဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်လိုင်းဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝသက်ဆိုင်တယ်လို့တုံ့ပြန်တယ်လေ
WhatsApp ထဲမှာ NSO ရဲ့ထောက်လိုင်းရေး software တွေသွင်းတိုက်ခိုက်ခံရသူတွေဘသူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့သိကြတဲ့ကိုသားညုံဦးရ
WhatsApp ကလုံခြုံရေးဟာဝက်ကိုပြင်ဆင်တယ်လို့လားပြောနေတာကိုယ့်ရဲ့ဖုန်းထဲမှာ NSO software သွင်းတိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မဆင်မမွေ
လူပေါင်း 1.5 billion လောက်သုံးနေတဲ့ WhatsApp လိုမျိုး messaging app တစ်ခုမှာအခုလိုမျိုးလုံခြုံရေးဟာကွယ်ကြီးဖြစ်ခဲ့တာကြောင့်မို့လို့ကိုယ့်ရဲ့လက်ကင်ဖုန်းထဲကိုထည့်သုံးတဲ့ app တွေကဘလောက်လုံခြုံစိတ်ချရတယ်လဲဆိုတာ smartphone သုံးတဲ့သူတိုင်းပြန်စဉ်းစားသတိထားဖို့သတိပေးလိုက်ရအောင်နေပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးဆေးနဲ့ပျော်ရွှင်ပွားပါကြပါစေဒီလိုတက်တဲ့အောင်တင်တော့မှာတော့နာမည်ကျော် hip hop ဆိုတော့ JC တယောက်စေးချောက်လုပ်ငန်းကိုသူ့ရဲ့လုပ်ငန်းအသစ်တစ်ခုဖြစ်နေအစတင်လိုက်ပါတယ်ပြီးတော့ဟောင်ကောင်မှာတော့အခုနာမည်ကြီးနေတာလူမဟုတ်ဖက်နဲ့ပိန်နေသည်ဖြစ်နေပါတယ်ဘာကြောင့်ပါလဲဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားရကိုပြောပြပေးသွားပါမယ်တန်ချက်တဲ့ rap ဆိုတော့ JC တယောက်မြင်းမြန်ဆန်ဆန်ကြီးထွားလာတဲ့ဈေးကြောက်လုပ်ငန်းတွေကိုရောက်လာပါပြီ။ California ပြည်နယ်က Caliver Company ရဲ့ဈေးကွက်မြင့်တင်ရေးသမား Strategist တူအနေနဲ့ပါဝင်ပြီးတော့လုပ်ကင်တာဖြစ်တယ်လို့သတင်းမှတ်တမ်းပြုစုသူ Grace Lee သတင်းမှဖော်ပြထားပါတယ်။အခုလိုမျိုးဈေးကြောက်လုပ်ငန်းမှာပါဝင်ပတ်သက်တဲ့အကြောင်းအမအမှုပညာရှင်တွေထဲမှာ JC ထပ်ပြီးတော့တိုးလာတယ်လို့ဆိုရပါမယ်။ California အခြေစိုက် Caliver Company ရဲ့အကြီးတန်းအယောင်မြင့်တင်ရေးအရာရှိတူဖြစ်နေသူတာဝန်ယူဆောင်ရမှာဖြစ်ပါတယ်။ဒါရင်မကသေးပါဘူး။ JC အနေနဲ့ဒီလိုမျိုးဈေးကြောက်တရားဝင်သုံးဆွဲရမှာလူမှုအဖွဲ့အစည်းအတွင်းမှာလူမှုမျှတမှုတွေဖြစ်လာဖို့ကိုလည်းအာရုံစိုက်ပြီးတော့လုပ်သွားမယ်လို့ Caliver Company ကပြောပါတယ်။ဈေးကြောက်လုပ်ငန်းမှာမျှတမှုတွေဖြစ်လာစေဖို့လုံခြုံကြိုးပမ်းမှာဖြစ်တယ်လို့အကျဉ်းသားဟောင်းတွေအတွက်အသက်မွေးဝမ်းကြောင်းဆိုင်ရာအလုပ်ကိုင်းတင်နန်းတွေတိုးလာစေဖို့သူဆောင်ရွက်သွားမှာပါ။အခုလိုမျိုးလူမှုများတမှုရရှိရေးအတွက်ဂျေစီလှုပ်ချနေတာဖြစ်ပါတယ်။အစောပိုင်းနှစ်တွေတုန်းကဆိုရင် Reform Alliance ဆိုတဲ့အကျဉ်းသားတွေကိုကူညီထောက်ပံ့တဲ့ပြည်မှုပြည်တံမျှတရေးအဖွဲ့တစ်ဖွဲ့သူဖွဲ့ခဲ့ပါတယ်။လာမယ့်9နှစ်အတွင်းမှာထောင်တွေကနေပြီးတော့ American တပ်တန်းလောက်ကိုအာမခံနဲ့ဖြစ်ဖြစ်ခံဝင်နဲ့ဖြစ်ဖြစ်လွတ်လာဖို့အကူအညီပေးနိုင်မှုသူတို့မျှော်လင့်ထားပါတယ်။
You want to be very clear. You know, if someone commits a crime, they should go to jail.But these things are just disproportionate in the whole world.
ဘယ်သူမှဆိုသူတို့ကျူးလွန်နေပြစ်မှုတွေအတွက်ထောင်ကိုတွားရမယ်ဆိုတော့ရှင်းပါတယ်။ဒါမဲ့လည်းပြစ်မှုနဲ့ပြစ်တယ်မမျှတာတွေရှိနေတာကိုလည်းကဘာကြီးကသိပါတယ်ဆိုပြီးတော့ JC ပြောသွားတာပါ။အခုလိုမျိုးဆေးကြောက်လုပ်ငန်းက JC လောက်ကိုင်းနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကနောက်ဆုံးတစ်ခုပါ။သူကအဝတ်ထည်လုပ်ငန်း၊ဗီဒီယိုဂိမ်းပြီးတော့ဥပအငှားယဉ်လုပ်ငန်းတွေမှာလည်းသူရင်းနှီးမြှုပ်နှံထားတာတွေရှိပါတယ်။ဒီလိုလုပ်ငန်းတွေကြောင့်လဲထိတ်ဆုံး hip hop အမှုပညာတဲ့တယောက်ကပြီးခဲ့တဲ့လက Forbes magazine မှာဖော်ပြခံရတဲ့တန်းချွဲတတိဘွားအထိသူရောက်သွားစေခဲ့ပါတယ်။အခုသူဝင်ပါတဲ့ဈေးကြောက်လုပ်ငန်းကတော့အမှုပညာဒယ်ရီကြားထဲမှာရေးပန်းစားတာပါ။ Rap အဆိုတော့ Snoop Dogg က Leaves Wine Snoop ဆိုတဲ့သူ့ရဲ့ကိုယ်ပိုင်လုပ်ငန်းတောင်ရှိပါတယ်။မင်းသမီး Whoopi Goldberg ကလည်းဈေးပြေဝါပြေဈေးကြောက်လုပ်ငန်းတခု2016ထဲကထောင်ခဲ့တာပါ။အမျိုးသမီးဒမတာလာတဲ့အခါမှာနာကျင်နာတွေကိုကုစားပေးဖို့သူကရည်ရွယ်တယ်လို့ဆိုပါတယ်။အမေရိကန်ကရုပ်ရှင်လောကမှာလူတွေစိတ်ဝင်စားနေတဲ့ပြင်ကတော့နာမည်ကျော်မင်းသားကြီး Kevin Spacey နိုင်ငံတော်တရားလုံးမှုနဲ့တရားစွဲခံရတဲ့အမှုကိစ္စနဲ့ပတ်သက်တဲ့အခြေအနေပါ။အခုတော့ဇူလိုင်လ18ရက်နေ့ရက်စွဲနဲ့တရားရုံးကသူ့ရဲ့အမှုကိုပလတ်လိုက်ပါတယ်။လွန်ခဲ့တဲ့3နှစ်ကျော်တုန်းကသူကလိမ်မိုင်းဆိုင်ရာစော်ကားမော်ကလုပ်ခဲ့တယ်လို့စွပ်စွဲထားတဲ့အဲဒီကအသက် 18 နှစ်အရွယ်ကောင်းလေးကတရားရုံးမှာထွက်ဆိုဖို့ငင်းဆိုခဲ့လို့အစိုးရရှင်းတွေတီးမှုကိုရှေ့ဆက်လို့မရတော့ပဲနဲ့အခုလိုပလတ်လိုက်တာပါအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရအခုလိုမျိုးတရားလိုကသူထွက်ဆိုရမယ့်အနေအထားကိုငင်းဆိုခွင့်ရှိပါတယ်မင်းသားကေဗင်စပေးစီကတော့အရင်ကလေးကသူ့ရဲ့ပုံမှာဆွဲဆိုထားတာတွေကိုငင်းနေတာဖြစ်ပါတယ်ရှင်အမေရိကန်နာမည်ကြီးအဆိုတော်မက်ဒေါနာတရားကိုဘလို့ပဲကန့်ွက်ဖို့ကြိုးစားကြိုးစားသူနဲ့ရီးစားဟောင်းတရားကိုပြက်ဆဲခဲ့တဲ့ဆောင်လေးလံတင်မရောက်အောင်လို့မလုံနိုင်ခဲ့ပါဘူးဇူလိုင်လ18ရက်နေ့မှာပဲသူနဲ့ရီးစားဟောင်း2 pack 2ပြက်ဆဲခဲ့တဲ့ဆောင်လေးလံတင်ခဲ့တာပါလေးလံတင်တဲ့အထဲမှာသူ့ရဲ့အတွင်းရန်ပေါင်းမီတစ်ထည်နောက်ပြီးတော့သူ့ရဲ့စပင်းနဲ့ညှိနေတဲ့ brush B တစ်ချောင်းနဲ့ကွဲလွန်သူရီးစားဟောင်း rap ဆိုတော့2 pack 8 call ရေးတဲ့သူ့ကိုဖြတ်တဲ့ဆောင်လေးပါပါတယ်1982ခုနှစ်ကနေ2003ခုနှစ်အထိမက်ဒေါနာအတွက်အလုပ်လုပ်ခဲ့တဲ့ Darlene Luce ကဒီပစ္စည်းတွေကိုလေးလံတင်ရောင်းချတာဖြစ်ပြီးတော့ဒီလိုမျိုးသူ့ရဲ့လက်ထက်မှာရှိတဲ့မက်ဒေါနာပိုင်ဆိုင်တဲ့ပစ္စည်းတွေလို့တလို့အသုံးပြုခွင့်အတွက်2004ခုနှစ်ခေတ်ကမက်ဒေါနာနဲ့သဘောတူညီမှုရယူထားတာပါမက်ဒေါနာကိုဖျက်ဆာရေးတဲ့ရည်စားကတော့အိစာရေးတဲ့အချိန်မှာထောင်ချနေတာဖြစ်ပါတယ်မက်ဒေါနာကလူပြုအမျိုးသမီးဖြစ်လို့ ဲ့လိုမျိုးလူပြူအမျိုးသမီးနဲ့ချစ်ကြိုက်တာကသူ့ရဲ့ rap ဂီတအဆိုးအလုပ်ကိုထိခိုက်စေတယ်။ဒါကြောင့်မလို့သူတို့ဇလန်ရက်စဲကြရအောင်လို့ရေးထားတာပါ။ဒါမဲ့လည်းသူကမင်းကိုနာကျင်စေဖို့ကိုမကြည့်ရပါဘူးလို့လည်းတောင်းပန်ထားပါလိမ့်ရှင်။ဟောင်ကောင်မှာတော့ဒီနေရာဒီကော့တေ့ဂျ်ရမကရေးကြိုက်သူတွေကြမှာရေပန်းစားတဲ့အတီကတော့ Jeffrey ဆိုတဲ့ပိန်းနေသည်ဖြစ်ပါတယ်။ကော့တေ့ဂျ်ရမကဆွဲလန်းတဲ့သူတွေကထူးခြားတဲ့အနံ့အရသာအသည့်ချဖွေတော့ဒီပိန်းနေသည်ကိုမျက်စိကျသွားကြတာပါ။ဒီပိန်းနေသည် Jeffrey နဲ့ဖြောဆက်တဲ့ကော့တေ့ဂျ်ရမကအချိုးရီကို Jack for the Trade လို့နာမည်ပေးထားပြီးတော့ကော့တေ့ဂျ်အဆက်ပြိုင်ပွဲမှာဆုရထားတာပါ။
A lot of people here mean Hong Kong. Of all the memories
in Hong Kong. Shelly Times ရဲ့မြို့သမီကဒီဖြောရီနဲ့DGO Reserve World Class Cocktail ပြိုင်ပွဲမှာနိုင်သွားတာပါ။ပြိုင်ပွဲဝင်တဲ့ထိုင်ကဟောင်ကောင်မှာသူငငယ်တုန်းကကြောင်းတက်ခဲ့တဲ့ကြောင်းကွက်လက်ထဲကပိန်းနေသည့်ပင်ကိုအမှတ်ရပြီးတော့ဒီရေကိုဖြောဆက်မိတယ်လို့ဆိုပါတယ်။ဟောင်ကောင်ရောက်ရင်တော့ Jack for the Trip ကိုမြည်ကြည့်ခဲ့ကြပါအောင်နော
် Hey y'all, it's Fred. I gotta tell you something.
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht.
ကဘာတဝမ်းကအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နေပေတီတီကထင်ရှားကြော်ကြားလူသိများသူတွေရဲ့အကြောင်းတပတ်အတွင်းသတင်းထွေထွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရောiOS နဲ့သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့စာရေးဆရာပကြီးအမှုပညာရှင်ကဲစုတာဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါရှင်
ကျွန်တော်နာမည်ကကျက်စုသားပါမြမကလာရီကိုအင်္ဂလိပ်ပြန်ပါတယ်အတူလဲဆွဲတယ်ဒါပတိအသေးခေါ်ဆောင်းပါတယ်ယူပါတယ်ပထုစီကတော့အင်္ဂလိပ်လိုယူပါတယ်ကျွန်တော်ဒီနေ့ဖေဖော်ဝါရီလတုန်းကလည်းကျွန်တော်ရဲ့တပည့်ရင်ဆိုတဲ့အင်္ဂလိပ်လိုယူတဲ့ပထုစီကိုအိုင်နမ်နဲ့အခြေစပ်အော့စတင်နဲ့ဂေါလီတောက်တိုက်ကထုတ်ပါတယ်ဒါကကျွန်တော်ကိုယ်ကြီးအကြည့်ပါတော့နောက်ကျွန်တော်ယုံကြည်တဲ့တတ်သိပြီးတော့ခုပြောပြပါမယ်ကျွန်တော်တို့ကဘာကြီးကဘယ်လောက်ထိဒီကြေးတင်လာပြီလေဒီမျိုးကတော့ခေါင်းထဲရောက်နေတာကာလအတော်လေးကိုကြာပါပြီတော့ဖြစ်ကနေခုကာလအထိကျွန်တော်ဖြစ်ပြီးအများကြီးသက်တမ်းခဲ့ပြီတော့ဖြစ်တော့ကလူကြီးဒါလည်းပဲသူနဲ့သူဟန်တဲ့သူအကြက်ဆက်ကြတာပေါ့မြင်လို့ကြတယ်အကြက်ဆက်ကြတယ်အဲ့တော့အဲ့ဒီဖြစ်တော့ကသူကဘာကြီးတုံးနေလဲဆိုတော့တောက်ထားတယ်တောက်သွားတယ်နောက်သူတို့တိတ်တူပေါ့အဲ့မှာကျောက်ကလေးတို့ပြူဟန်တဲ့ဖက်အောင်တို့ပြေးတယ်ပြေးပြီးတော့အဲ့ကျောက်ထဲပဲနာမည်လေးရဲ့ခါမှာအကြက်ချကြတာပေါ့ပြတော့အဲ့မှာအဲ့နေပြီးသွားတော့နောက်ဒါရမကျွန်တော်ကျောက်ထဲမှာဒါမှဒီဖွင့်နိုင်တဲ့ခြေနဲ့မြင်းတင်နိုင်တဲ့ခြေပေါ့အသားကိုအသိစားတဲ့ခြေအသားကိုမြည်ကြည့်စားတဲ့ခြေပုတ်စားတဲ့ခြေအဲ့လိုမျိုးကျွန်တော်အစီအစဉ်ကြည့်ခဲ့ကြည့်တာပေါ့ပြတော့အဲ့မှာနောက်ပါကတ်တူတက်လာလေဆိုတော့တောက်လည်းနဲ့မတုံးတော့ဘူးအများတူတက်လာတယ်အဲ့မှာပါလိမ့်ရဲ့ဆိုတော့ဉာဏ်ဖြစ်တဲ့တဏှတ်မတူတဲ့တဏှတ်လို့ဉာဏ်ဖြစ်တဲ့ တော့တုံးလာတယ်အဲ့တော့အဲ့ဒီတနက်နေ့နည်းနည်းလေးကတည်းကတနက်တွေတုံးပြီးတော့တက်ဖြတ်လာကြတာဆိုတော့အဲ့မှာပါပါသားလေးဆိုတော့တက်ဖြတ်တုံးကတောက်လက်နဲ့တတ်တဲ့ခါမှာအင်းနည်းနည်းလေးပဲပြေးလာပေါ့ဆိုတော့ရမ်းထည့်ပြီးပြေးတဲ့တနက်လေးနည်းနည်းပြီးပြတ်ကြတဲ့ခါကျတော့သူကြီးအများကြီးပြေးတယ်အဲ့လိုဖြစ်ပါတော့ဆိုတော့တွေ့တက်လာတယ်မတွေ့တက်တဲ့တုံးကလူနည်းနည်းပြေးတယ်တွေ့တက်တဲ့ခါမှာသူအများကြီးပြေးတယ်ဒါတစ်ချက်ချင်းပြည်ရကြာလာတော့ပိုင်းအဲ့တဲ့ပူပူတဲ့ကနေတို့တက်ပြီးတော့ထွင်းနေတော့ခဏလေးနဲ့ဒီအားကြီးတွေလည်းလူကြီးကိုတောင်းလာတယ်။အပြင်ကဗနဲ့ညမကြီးကြီးသူကပါစီရတယ်လက်မကမ်းတယ်။လက်မကမ်းပေါ်ပြီးရပူပူကိုလာတယ်။တော့စာရေးစရာလေးအတစ်ကြီးအကြမ်းတမ်းကြီးအကြအဖွဲ့စီရတကယ်လူလူသူသူဓာရီရဲ့အင်းနဲ့သူဆောင်ရနေတဲ့လူကြီးအကုန်လုံးကတောင်းလူကမ်းမတမ်းနိုင်တော့မှအစီရော့သွားဘယ်လိုလုပ်မလဲဒီကမ်းမှာကောင်းရင်မကောင်းရင်တစ်ခုရှိတယ်ဒီကတော့ဒီမှာအဲ့မှာသူကတော့ပြန်မဒီစနိုင်းလေးပေါ့ပြိဿန်လေးပေါ့တားရစ်စ်ပေါ့ဟိုတကယ်တကယ်နဲ့ကလူသားရဲ့စိတ်မှာအမှောင်ပစ်ချမ်းရှိရတယ်ပေါ့ခုအားရစ်ကြည့်ရစီရတယ်မဟုတ်ဘူးပေါ့အရင်းပစ်ချမ်းလေးရှိတယ်သူတော်စင်စိတ်ရည်ကိုကောင်းနေတဲ့စိတ်လေးရှိတယ်တော့အဲ့ဒီကျတော့ဒီအရင်းပစ်ချမ်းကိုခန်းကောင်းလာအောင်လုပ်လို့မရတော့ဘူးလားဒီလိုရင်းစိတ်ကိုအကောင်းအောင်လုပ်လို့ရတယ်လား။တားရစိတ်ကိုအကောင်းအောင်လုပ်လို့ရရင်ဒီလိုစိတ်ကိုလည်းကျွန်တော်အကောင်းအောင်လုပ်လို့ရမယ်လို့ကျွန်တော်တို့ထင်လိုက်ပြီးကျွန်တော်လက်ခံထားတယ်။ဆိုတော့တစ်ခုပဲရှိတယ်။အဲ့လိုဒီလိုစိတ်အကောင်းအောင်ကျွန်တော်တို့ဖြေလို့ကြမလဲ။ဆိုတော့ဒီလိုစေကျွန်တော်ကြီးရနေပတ်တယ်ပြီးတော့ကျွန်တော်နိုင်မှာတော့ကျွန်တော်ပြေးပါမယ်။အလုံးကြီးကြည့်တယ်နော
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုအခုလိုတင်းနှင်းလာနေညပိုင်းမှာအသစ်နားဆင်နိုင်ပြီးကြာသာပတိနေ့မနက်မှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။မနက်ဖြန်အင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ24 40 51လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရစေ။အခုတင်းနှင်းလာနေညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သရှု18ယောက်ကိုဖမ်းဆီးထားပြီးအဲ့ဒီထဲကတချို့ကိုတည်တံချလိုက်ပြီလို့အီရန်နိုင်ငံကဒီကနေ့ကြေညာပါတယ်။ဒီသချို့တွေကိုပြီးခဲ့တဲ့နှစ်အတွင်းကဖမ်းခဲ့တာဖြစ်တယ်လို့အီရန်ထောက်လွှမ်းရေးဌာနကဆိုပါတယ်။အဲ့ဒီလူတွေဟာအမေရိကန်ဗဟိုထောက်လွှမ်းရေးဌာန CIA အတွက်စစ်ဖက်နဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကနေလျှို့ဝှက်အချက်လက်တွေကိုစုဆောင်းရယူခဲ့ကြတယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့အင်ပီရိုမှာတွေ့ဆုံတဲ့အခါကာလာရှိကြဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံရေးနဲ့ဆုံးသက်ဖို့လိုအပ်တဲ့အကြောင်းအလေးပေးပြောကြားသွားမယ်လို့သုံးရကြတရားဝင်ခီးစင်နဲ့အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကပြောပါတယ်။ဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရကျော်မှာတနင်္လာနေ့ကဒီမိုကရေစီရေးဆန္ဒပြောက်သူတွေကိုအဓိကရုပ်နေနေရဲ့ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေရော်ဘတ်ဂျီရီနဲ့နှိမ်နှင်းဖြိုခွဲပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြောက်သူတွေဟာတည်င်းပတ်9ပတ်မြောက်ဆက်တက်ဆန္ဒပြနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်လူမောင်ခိုကူးခံရသူတွေကိုကယ်တင်နိုင်တဲ့အခြေအတွက်ဟာအခုနှစ်တွင်အများဆုံးဖြစ်လာလိမ့်မယ်လို့ထိုင်းဆွေးနွေးကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ကယ်တင်ခံရသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့လည်းဆိုပါတယ်။အင်းနီဂျင်မလေးရှားနိုင်ငံထဲမှာလူအကသက်သာတဲ့လူသမားလူဝက်ချက်များနေတာကြောင့်အခုလိုတရားမဝင်လူမောင်ခိုကူးတဲ့လုပ်ငန်းကြီးထွားလာနေတာလို့လည်းပြောပါတယ်။လာဘော်ကဘယ်သူမှမရောက်သေးတဲ့နေရာတစ်ခုမှာစူးစမ်းလေ့လာဖို့လာစင်းရင်ဒဇင်းတစ်ဆောင်သွားတဲ့ဒုံးရင်ကိုအိန္ဒိယနိုင်ငံအရှေ့ပိုင်းဆရီဟာရီကိုတာရပ်မှာရှိတဲ့အာဂါသစခန်းကနေဒီကနေ့အောင်းအောင်မြင်မြင်လှုပ်တင်လိုက်ပါတယ်။အိန္ဒိယနိုင်ငံအာဂါသနည်းပညာအင်အားကြီးနိုင်ငံတစ်ခုဖြစ်လာဖို့ရည်ရွယ်တဲ့ဒီစီမံကိန်းအရလာဘော်ဆင်းမဲ့ရှင်ကိုလှုပ်တင်လိုက်တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဆွေဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ11နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.